ကျင်းနိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာတရင်6ပတ်ကြာထင်းထင်းခံရတဲ့အမေရိကန်နိုင်ငံသားတဦးဟာအချုပ်ခန်းထဲမှာကိုယ့်အကိုအဆုံးစီရင်လိုက်ပါတယ်။အီဂျစ်လုံခြုံရေးတာဝန်ခံတွေကအဲ့ဒီသေဆုံးသွားတဲ့သူရဲ့အလောင်းကိုတနင်္ဂနွေနေ့ကတွေ့ရှိခဲ့ရပြီးတော့သူဟာအမေရိကန်နိုင်ငံသားဖြစ်တယ်လို့ပြောပါတယ်။အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်ဆွေတုံးမြောင်းကဒီအစ္စလာမ်မလီယာမြို့ကအကျင်းအောင်မှာဆွဲကြိုးကြအဆုံးစီရင်ခဲ့တာဖြစ်ပါတယ်။ကယ်ရီမြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းဒီအစ္စလာမ်မလီယာမြို့ကထောက်မှာအမေရိကန်နိုင်ငံသားတဦးကိုယ့်အကိုတေချောင်းကြံအဆုံးစီရင်ခဲ့တာနဲ့ပတ်သက်ပြီးတော့အတည်ပြုပြောပါတယ်။ဒီမှုနဲ့ပတ်သက်ပြီးတော့အာနာဘိုင်းနဲ့ဆက်သွယ်နေတယ်လို့လည်းပြောပါရယ်အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကတော့ဒီသေဆုံးသူရဲ့အမည်ဟာ James Lund လို့အတည်ပြုပါရယ်အီဂျစ်နိုင်ငံမှာအတိုက်ခံတွေရဲ့လှုပ်ရှားမှုတွေကိုနှိပ်ကွက်တဲ့အနေနဲ့ညမထွက်ရကာဖျူးအမိန့်ထုတ်ထားချိန်ဩဂတ်စ်လ29ရက်နေ့က James Lund ကိုဒီကာဖျူးအမိန့်ချိုးဖောက်မှုနဲ့အီဂျစ်ရဲတွေကဖမ်းဆီးထိန်းသိမ်းခဲ့တာပါအစိုးရရှိနေတွေက James Lund ကိုနောက်ထပ်ရက်30တိုးပြီးတော့ထိန်းသိမ်းဖို့စနေနေ့ကဆုံးဖြတ်ခဲ့ပြီးနောက်တစ်နေ့တနင်္ဂနွေနေ့မှာဖနက်ကျိုးနဲ့သူ့ရဲ့ကပတ်ကိုအသုံးပြုပြီးတော့ဇေကျိုးချအဆုံးစီရင်လိုက်တာလို့တောင်းရှိသူတွေကပြောပါရယ်အမေရိကန်ကောင်စစ်အရာရှိတူဟာလည်းဒီ James Lund ကိုပြီးခဲ့တဲ့အင်္ဂါနေ့ကထောင်မှာသွားတွေ့ခဲ့တယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကပြောပါရယ်သူ့ကို Sheikh Zawayat မြို့မှာဖမ်းဆီးခဲ့ခြင်းသူဟာအမေရိကန်စစ်တပ်ကအငင်းစားအရာရှိတူဖြစ်တဲ့ကြောင်းဂါဇာကိုသွားဖို့အတွက်ခီးထွက်လာတာဆိုပြီးတော့အာဏာပိုင်တွေကိုဖြေရှင်းချက်ပေးခဲ့တယ်လို့ဆိုပါရယ်ပြီးခဲ့တဲ့လတုန်းကလည်းဒီကိုင်ရိုမြို့မှာပြည်သက်နိုင်ငံသားတူကာဖျူးချိုးဖောက်မှုနဲ့အဖမ်းခံရပြီးတော့ထောင်ထဲမှာတခြားအကျဉ်းသားတွေကဝမ်းရိုက်လို့တည်ဆုံခဲ့ရတဲ့ဖြစ်ရဖြစ်ခဲ့ပါရယ်